နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဟန်ဂရီနိုင်ငံမှာရောက်နေပြီးဒီကနေ့ဒေသစံတော်ကြီးမနက်9နာရီမှာဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်နဲ့ဘူဒါပက်စ်မြို့ဝန်ကြီးချုပ်ရုံးမှာတွေ့ဆုံတယ်လို့နိုင်ငံတော်အမေရိကန်ရုံးကသတင်းထုတ်ပြန်ပါတယ်။ဟန်ဂရီဝန်ကြီးချုပ်နဲ့ဒေါက်ဆန်းစုကြည်တို့ဆွေးနွေးကြတဲ့အထက်မှာရခိုင်ပြည်နယ်တည်ငြိမ်ရေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမြန်မာအစိုးရကကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စတွေလည်းပါတယ်ဆိုတာသတင်းထုတ်ပြန်ချက်မှာတွေ့ရပါတယ်။ဟန်ဂရီအခြေစိုက်ဟန်ဂရီ Today Online သတင်းတစ်ပုဒ်မှာတော့ခေါင်းဆောင်တို့ဦးဆွေးနွေးကြတဲ့အထက်တရားမဝင်ရွှေ့ပြောင်းဝင်ရောက်သူကိစ္စလည်းပါတယ်လို့ဖော်ပြထားပါတယ်။ဟန်ဂရီဝန်ကြီးချုပ်ဟာရွှေ့ပြောင်းဝင်ရောက်နေတဲ့နောက်ကိုစန့်ကျင်သူဖြစ်ပြီးလူဝင်မှုပိုင်းဆိုင်ရာမှာသဘောထားတင်းမာသူဖြစ်တည်ထားကြပါတယ်။မြန်မာနိုင်ငံနဲ့ဥရောပသမဂ္ဂအကြားပူးပေါင်းဆောင်ရွက်မှုကိုဟန်ဂရီနိုင်ငံကထောက်ခံပေးမယ်။ဒီမိုကရေစီတင်ပို့တာကိုတော့အကန့်ကွက်ကြောင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပြည်တွင်းရေးကိုချိတ်ဆက်တာလို့မဆက်ဆက်တဲ့ကိစ္စရပ်တွေကိုရောထွေးဖို့ကြိုးစားတဲ့EU နဲ့တခြားအနောက်နိုင်ငံဘူရိုကရက်တွေရဲ့ချဉ်းကပ်မှုကိုတော့ဆန့်ကျင်တယ်လို့မစ္စတာအော်ဘန်ကပြောတယ်ဆိုပြီးတော့လည်းဟန်ဂရီ Today သတင်းမှာဖော်ပြထားပါတယ်။မစ္စတာအော်ဘန်ဟာဟန်ဂရီဒီမိုကရေစီပြည်ပင်ပြောင်းလဲရေးကိုဆန့်ကျင်တယ်လို့ဆွဆွဲပြီးဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်အပါအဝင်ခေါင်းဆောင်တချို့ကဝေဖန်ပြောဆိုတာခံရပူပါတယ်။